ယူကရိန်းကိုချွတ်ချော်တက်ခတ်မှုတွေသတင်းသုံးဖက်လောက်ရှိလာချိန်မှာပဲလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ဥရောပကောင်စီဖွဲ့ဝင်ဖြစ်ကနေရုရှားနိုင်ငံနှုတ်ထွက်လိုက်ပါတယ်။ဖွဲ့ဝင်ဖြစ်ကထွက်ဖို့ရုရှားကကြီးညာလိုက်ပြီးနောက်တရက်ဖြစ်တဲ့ဗိုလ်ထုနေ့မှာပဲဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဥရောပကောင်စီကတရားဝင်အတည်ပြုလိုက်တာပါ။26နှစ်ကြာဖွဲ့ဝင်ဖြစ်ကိုအဆုံးသတ်မဲ့ဆုံးဖြတ်ချက်ကိုကြီးညာလိုက်ပြီးတဲ့နောက်ပြည်ထောင်နိုင်ငံစတရာဘိုမြို့ကဥရောပကောင်စီရုံးချုပ်အပြင်မှာရှိတဲ့ဖွဲ့ဝင်နိုင်ငံတွေရဲ့အလံတွေကရုရှားလံကိုဖြုတ်ချလိုက်ပါတယ်။ရုရှားရဲ့လွှဲရကြောင်းအခုလိုအခြေအနေထိရောက်ခဲ့ရတာဖြစ်ပြီးတနည်းနည်းတစ်ချိန်ချိန်မှာရုရှားဟာငြင်းချင်းရင်းနဲ့ဒီမိုကရေစီယူဆတွေကိုလက်ခံပြီးဖွဲ့ဝင်ဖြစ်ပြန်လည်ပါဝင်လာဖို့မျှော်လင့်ကြောင်းလဲဆွေးနွေးနိုင်ငံကြေးဝန်ကြီးအန်လင်တွေကပြောဆိုခဲ့တာပါ။ရုရှားနိုင်ငံကြေးဝန်ကြီးဆာဂေးလာဗရော့ကတော့ဥရောပကောင်စီကနီတိုးနဲ့ EU ဖွဲ့ဝင်တွေဟာအများစုဖြစ်အာဏာအလွှဲသုံးစားလုပ်ခဲ့ကြပြီးရုရှားစန့်ချီမူဝါဒတွေကိုကျင့်သုံးနေတယ်ဆိုပြီးဆွဆွဲခဲ့ပါတယ်။ဥရောပကောင်စီအဖွဲ့ဝင်ဖြစ်တဲ့ယူကရိန်းနိုင်ငံကနိုင်ငံကြေးဝန်ကြီးဒီမီထရိုကူလီပါကတော့ယူကရိန်းပေါ်ရန်လိုပြီးရက်ဆက်ချင်းချုပ်တဲ့လူရက်တွေနဲ့ဆေးရဆွေးမှုတွေကျူးလွန်နေတဲ့ရုရှားအတွက်ဥရောပကအဖွဲ့အစည်းတွေမှာနေရာမရှိဘူးလို့ပြောဆိုခဲ့တာပါ။